တောင်တရုတ်ပင်လယ်ထဲမှာတရုတ်တို့မြေဖို့ကျွန်းဖော်ထားတဲ့ကျွန်းတွေနားမှာအမေရိကန်ရေတပ်ဖြတ်သင်းမော့တစ်စင်းကစစ်ရေးပြခဲ့ပါတယ်။တင်မော့အသွာအလာများတဲ့နိုင်ငံတကာရေပိုင်တဲ့ကိုတရုတ်တို့ကပိုင်ဆိုင်တယ်လို့ပြောနေတာကိုစိန်ခေါ်တဲ့အနေနဲ့ Freedom of Navigation Operation ကိုလုပ်ခဲ့တာပါ။အမေရိကန်ရေတပ်တာဝန်ရှိသူတွေကဒီစစ်စင်ရေးမှာဒီဖြတ်သင်းမော့ USS Jones McCain က Spratly ကျွန်းစုတွေနားက Mischief Thunder ကြောက်တန်းနဲ့ရေမိုင်12မိုင်ကွာနားအထိကိုသွားခဲ့တယ်လို့ပြောပါတယ်။စည်ရဲလေးချင်နေစဉ်အတွင်းမှာအမေရိကန်ဖြတ်သင်းမော့ကိုတရုတ်ရေပိုင်နဲ့ထဲကနေထွက်သွားဖို့အတွက်တရုတ်သင်းမော့ငယ်တစ်စင်းက10ချိန်ထက်မနည်းသတိပေးခဲ့တယ်လို့အရာရှိတစ်ယောက်ကဒီပြင်သစ်သတင်းဌာန AFP ကိုပြောပြခဲ့ပါတယ်။နိုင်ငံတကာရေပိုင်နဲ့ထဲမှာတရုတ်ဝင်စည်ရဲပြလေးချင်နေတာဖြစ်တယ်လို့တရုတ်သင်းမော့ကိုအမေရိကန်စစ်သင်းမော့ဘက်ကတုံ့ပြန်ခဲ့ပါတယ်။သင်းမော့နှစ်စင်းကြားမှာအပြန်အလှန်ဖြစ်ခဲ့တဲ့အချိန်က6နိုင်လောက်ကြာခဲ့ပြီးတော့အစကနေပြီးသွားတဲ့အထိစီးပေါင်တွေကနေအန်ဒီယကင်းစွာနဲ့တုံ့ပြန်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုရေချိန်မြင့်တက်နေချိန်မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုတရုတ်ဘက်ကကူညီဖြည့်ရှင်းပေးဖို့အမေရိကန်အစိုးရကလိုလားနေချိန်မှာအခုလိုကိစ္စဖြစ်ခဲ့တာပါအမေရိကန်ရေတပ်တင်းမော့ရဲ့ဆောင်ရွက်မှုဟာနိုင်ငံတကာနဲ့တရုတ်ဥပဒေတွေကိုချိုးဖောက်ပြီးတော့တရုတ်ရဲ့အချုပ်အခြာနဲ့လုံခြုံရေးကိုအလွန်အမင်းထိခိုက်စေတယ်လို့တရုတ်တို့ဘက်ကတုံ့ပြန်ခဲ့ပါတယ်